ိုင်းမြန်မာနယ်စပ်ထခရိုင်ဖော့ဖရက်မြို့နယ်က42ကီလိုမီတာအကွာမှာရှိတဲ့ The Best Friend အကောင်းဆုံးမိတ်ဆွေလို့ခေါ်တဲ့ရွှေပြောင်းစာတင်ကျောင်းကကျောင်းသားကျောင်းသူ40လောက်လိုက်ပါလာတဲ့ကျောင်းကားနဲ့အရက်သားကားတစ်စီးတိုက်မိခဲ့ပြီးတော့ကလေး30ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ကားတိုက်မှုမှာလသားအရွယ်ကလေးငယ်တအူးသေဆုံးခဲ့ပြီး10ဦးကတော့မဲဆောက်ဆေးရုံနဲ့ဖော့ဖရက်ဆေးရုံတို့မှာအရေးပေါ်ကုသမှုခံယူနေကြရပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းကလင်းငယ်တွေအတွက်ဖွင့်လှစ်ထားတဲ့စာသင်ကျောင်းပေါင်း80လောက်ရှိတဲ့အနေနဲ့ဖော့ဖရက်မြို့နယ်တဲကအကောင်းဆုံးမိတ်ဆွေစာသင်ကျောင်းမှာတော့ကျောင်းသား400ခန့်ရှိနေပါတယ်။မလာ7ရက်နေ့မနေ့ပိုင်းမှာတော့ကျောင်းကျူကားကိုအရက်သားကားတစ်စီးကနောက်ကနေတိုက်မိတဲ့အတွက်ကားနှစ်စီးလုံးကျောက်ထဲကျခဲ့ပြီးကလေးတဦးသေဆုံးကကလေးအတော်များများထိခိုက်ဒဏ်ရာတွေရရှိခဲ့ကြောင်းဖော့ဖရက်မြို့နယ်တဲကဒေသခံတဦးကပြောပြပါဗါး။အ
လုံးပေါင်းက30မှာဟိုပထမမဲဆောက်စေရုံကြီးပို့တာ9ယောက်လေ။ဒီပုတ်ဘတ်စေရုံမှာကျန်တာက3ယောက်ပေါ့။ဒီလိုတက်တာလေဆိုပြီးတော့သူတို့အရင်မကြည့်ဆိုပြီးတော့ကျောင်းမှာကျောင်းကိုခေါ်လာခဲ့တဲ့လူတွေထဲကနေပြီးတော့၃ယောက်ကိုအခုမဲဆောက်ရှုပ်ယူလို့ခေါ်သွားရတယ်။ဟုတ်တယ်ရှင်နေဆိုးတဲ့လူကတော့မဲဆောက်ဆရာမတယောက်ကဆရာမတယောက်ပါသွားတယ်လေဆရာမတယောက်ပါတယ်။အဲ့ဆရာမရဲ့ကားလေးက၃ယောက်သားလည်းရှိတယ်ပေးသွားတယ်။၃ပေါင်းအဲ့ဒီပေါ့ဒါကပြင်းပြင်းထန်ထန်ရတဲ့လူ၃ယောက်ပေါ့။တယောက်ကတော့၆တောက်တောင်မှပဲဖြတ်ရမလို့ပါမလို့။ကျောင်းသားကအဲ့ဒီနာမှာသူတို့အိမ်ရှိတယ်လေ။အိမ်ရှိမဲ့ကျန်တဲ့အိမ်ရှိတော့လည်းအဲ့နာကြရသေးဘူးအဲ့လိုအကြောင်းသားနှစ်ယောက်ကိုကျိုးစုပြည့်နေပြန်တဲ့အချိန်မှာနောက်ကပြောပါအရှင်ကြီးနေတယ်အဲ့လိုပေါ့ဝင်တိုက်သွားတာဝင်တိုက်တော့မစည်းစလုံးအဲ့နဲ့ခြောက်ထဲကိုပြင်ကြတော့ဟုတ်တယ်ကလေး30ပဲကာသမားရယ်နည်းနည်းသားသားနဲ့ထိတာလေကျွန်တော်တို့ကြောင်းကားသမားရောပကားတော့နောက်ကဝင်တိုက်တဲ့ကာသမားရောဖြတ်ပြီးတယ်ဆိုင်ကင်းနဲ့တဲ့ပြန်တဲ့ကလေးတွေလည်းနည်းနည်းမထိတတ်တဲ့ကလေးတွေလည်းအဲ့လိုသူတို့ရှေ့ကထိတတ်တဲ့ကလေးတွေမြင်ပြီးတော့ကြောက်လန့်နေတယ်ကလေးတွေလည်းရှိသေးတယ်လေ
ထိခိုက်ဒဏ်ရာများရရှိခဲ့တာကတော့မိဘမဲ့ကလေးတွေမိဘကအဝေးမှာတွားရောက်အလုပ်လုပ်နေသူတွေရဲ့ကလေးတွေဆက်ခင်းနေတဲ့မှာနေ့စဉ်အလုပ်လုပ်နေသူတွေရဲ့ကလေးတွေပါဝင်ပါတယ်ကလေးအတော်များများကိုကြောက်တက်နိုင်ဖို့အတွက်မိဘတွေကိုပညာပေးမှုတွေလုပ်ခဲ့ရတာလည်းဖြစ်ပါတယ်ဒီစာသင်ကျောင်းကကလေးတွေကိုထိုင်းကျောင်းတစ်ခုကတွဲဖက်ကျောင်းဖြစ်ထားရှိပြီးလိုအပ်တဲ့ပညာရေးအထောက်ပံ့ပေးမှုတွေကိုလည်းစီစဉ်ထားပေးပါတယ်လက်ရှိမှာတော့ဆမ်မွေးကြီးဖြည့်ဆို့ဖို့ရပ်ပိုင်းတာလိုတော့တဲ့အချိန်မှာကလေးအတော်များများဟာကားတိုက်မှုကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်သွားရတယ်လို့လည်းကျောင်းတာဝန်ခံဖြစ်တဲ့ဆရာထိုက်သူအောင်ကပြောပြပါဗျ
။ဒီကားကတော့ဒီကျောင်းကားလာရောက်လာစဉ်အတိုင်းပါပေါ့နော်။ဒီလိုနောက်ကကားတစ်စီးကနေတိုက်တဲ့အခါကျတော့ကလေးတွေရဲ့ဒီစိတ်ပိုင်းဆိုင်ရာဘက်မှာကားဆိုတဲ့ဟာကိုဖက်ပြီးဟိုတို့တော်တော်ကြောက်လန့်။အခုကဒီပိုင်းကလည်းကျွန်တော်တို့ဒီကာမိုးပွဲခြေစုပ်ဖို့အချိန်ကလည်းအလုံးကြီးကနေဒီကနေတဲ့အချိန်မှာစိတ်ပိုင်းဆိုင်ရာထိခိုက်တာဖြစ်တဲ့ဆိုတော့ဒီကာမိုးပွဲအပေါ်မှာလည်းအများကြီးပြဿနာထွက်လာနိုင်တယ်။နောက်ရှေ့ကျောင်းလို့ကတော်တော်များများကြောက်လန့်ကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော်တော်လေးဝမ်းနေကြတော့ဒီပညာရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးရင်တော့တော်တော်လေးဟိုကျွန်တော်တို့ဒီကျောင်းပေါ်မှာဒီကြေးတွေရောက်လာဖို့တော်တော်တော်ဟိုဒီဒီကျောင်းလူသမားတွေကြားထဲမှာပညာရေးလုံဆောင်မှုတွေတော်တော်လုပ်ကြတော့ဒီပြဿနာခုဒီနေ့တက်သွားတဲ့ပြဿနာပညာရေးမှာကလေးတွေပါဝင်လာဖို့အတွက်ဒီရှင်ကျောင်းလူသမားမိသားစုတွေနဲ့အဟံတားတစ်ခုကြီးကျယ်ဆက်လာနိုင်တယ်နောက်ရှင်ကျောင်းလူသမားဒီအနေနဲ့ဒီတိုင်းဒီကျောင်းကားတွေဒီကျောင်းတက်ကမှသူတို့ကလေးတွေပို့ဖို့ဆိုတာဒီပိုင်းဆိုင်ရာရတော့မလုံးကြုံလို့ခံလို့ရမယ်ကျွန်တော်တို့ထင်တယ
်။နောက်ဆုံးအခြေအနေကမဲဆောက်စေယုံကြီးမှာတက်ရောက်ကုသနေရတဲ့ကလေးတဦးကတော့ခြေထောက်ဖြတ်ပြရမယ့်အခြေအနေအထိဆိုးဝါးခဲ့ပြီးတချို့ကလေးတွေကတော့ခွဲစိတ်ကုသရမယ့်အခြေအနေတွေအထိဖြစ်ခဲ့ရပါတယ်။ဖော့ဖရာမြို့နယ်ဟာစိုက်ပျိုးရေးလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းမှုလုပ်နေရတဲ့မြို့နယ်ဖြစ်ပြီးကလေးအတော်များများဟာစိုက်ခင်းနေတဲ့မှာကလေးလုံသမားတွေအဖြစ်အများဆုံးမြင်တွေ့နေရတာပါ။ကြောက်တက်နိုင်တဲ့ကလေးတွေနှဲပါပြီးအဲ့ဒီဒေသမှာကလေးကူးတန်းရောင်းဝယ်မှုတွေကလေးအလုသမားတွေကလေးတွေအာဓမပြုကျင့်ခံရမှုတွေအပါအဝင်ကလေးပျောက်ဆုံးမှုတွေကလေးတွေအတွက်မလုံခြုံမှုဖြစ်ရတာတွေကိုအမြဲလိုလိုကြုံတွေ့နေရတာလည်းဖြစ်ပါတယ်ရှင်။